ကျောင်းနိုင်ငံပြီးရင်တော့ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးစာတစ်ခုကထောက်ပြပါတယ်။လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအမျိုးသားအများစုကတော့ငါးပန်းလုပ်ငန်းဆောက်လုပ်ရေး၊ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာခေါင်းပုံဖြတ်ခိုင်းစေခံရပြီးအမျိုးသမီးတွေကတော့လင်းကျော်ဖြစ်ရေးလုပ်ငန်းတွေမှာခေါင်းပုံဖြတ်ခိုင်းစေခံရသလိုကလေးငယ်တွေကတော့တောင်းရန်ဖို့အထမခိုင်းစေခံရတယ်ဆိုကုလအစည်းအဝေးခန်းစာကဖော်ပြပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုကူးမှုဆိုင်ရာအစီအခံစာကိုကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတပ်ဖြည့်ရေးဆိုင်ရာအဖွဲ့ UNODC နဲ့ Thailand Institute of Justice တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကနေပြည်ပကိုရွှေ့ပြောင်းသွားလာကြသူတွေရဲ့80ရာခိုင်နှုန်းကထိုင်းနိုင်ငံကိုလာရောက်ကြတာပါ။ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄သန်းတည်းက90ရာခိုင်နှုန်းကတော့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့လည်းကုလအစည်းအခံစာကဖော်ပြပါတယ်။ရွှေပြောင်းအခြေချမှုများလာတာနဲ့အတူလူမောင်ခိုကူးမှုရွှေပြောင်းအခြေချသူတွေကိုမှောင်ခိုလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေတုံ့ပြန်လှုပ်ဆောင်ဖို့နဲ့သတင်းအချက်အလက်မျှဝေဖို့ကအရေးပါလာတယ်ဆိုလဲ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံ Benjamin Smith ကပြောဆိုလိုက်ပါတယ်ရှင်။